ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေရမှာမနေ့ကမြင်းမြားမြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းတစ်ကြောင်းကိုအေးဘက်ကပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ကျောက်တော်မြို့နယ်ဘက်မှာလည်းပုံခွဲတိုက်ခိုက်ခဲ့တယ်လို့တပ်မတော်တာဝန်ရှိသူတွေကပြောပါတယ်။လာနေချီဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နှစ်ဖက်တပ်ဖွဲ့ဝင်တွေအပြင်အရသာပြည်သူအများပြားလည်းအသက်ဆုံးရှုံးမှုတွေရှိနေပါတယ်။ဒီလိုအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရဲ့ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်ပန်းမြောင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးမနေ့ကလည်းနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်နေတဲ့တပ်မတော်စစ်ကြောင်းကိုအေအေဘက်ကတိုက်ခိုက်ခဲ့ကြောင်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ
်ပန်းမြောင်ရဲ့ရှိကပါဖြစ်နေရတာဖြစ်နေကုန်ကမင်းကပန်းမြောင်ရဲ့ရှိတယ်ဆိုကျွန်တော်တို့အထောက်အမှုတောင်းနေတဲ့ကျောင်းတစ်ကျောင်းတစ်ကျောင်းလေးစောင့်နေတယ်ဒါတော့ပြောတာချာပါဘောနော်အဲ့ဒါလည်းဘာမှမဟုတ်ဘူးဖြစ်ပ
ါမနေ့ကမင်းပြမြို့နယ်ဒိုင်းတိုင်းရွာဘက်မှာစိုက်ပွဲဖြစ်ပွားခဲ့ကြအောင်အတိပြုပေမဲ့အသေးစိတ်အခြေအနေကိုမသိရသေးဘူးလို့ရခိုင်လက်နက်ကိုင်အေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မင်းပြမြို့နယ်မှာဒိုင်းတိုင်းရွာဘက်မှာလည်းတိုက်ပွဲဖြစ်တာရှိတယ်အမှန်တိုက်ပွဲအသေးစိတ်တွေကလည်းကျွန်တော်ရှိတော့မရပါဘူး
စိုက်ပွဲဖြစ်ပွားမှုဖြစ်စဉ်တွင်ဒိုင်းတိုင်းရွာသားတွေရွာကနေတင်းချောင်နေရတယ်လို့ပန်းမြောင်းဒေသခံတူကပြောပါတယ်မနေ့ကလည်းကြောက်တော်မြို့နယ်စင်ဦးချံကျေးရွာဘက်မှာတပ်မတော်စစ်ကြောင်းတစ်ခုဘုံခွဲတိုက်ခိုက်ခံရတယ်လို့စင်ဦးချံကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်ဒုကပြောပါတယ်
။စင်ဦးချံရင်လည်းရွာပိုင်းတဲ့ရွာဟုတ်ကြမှာတောင်းတဲ့ပုံမှာဟုတ်တယ်။ဒီတော့ကတော့အသေးချလိုက်တယ်လို့ပထမတစ်ခါပေါက်တယ်အကြီးပေါက်တယ်ဆိုလာမငယ်တွေပေါက်တယ်တပ်မတော်စစ်ကြောင်းဆက်တယ်အဲ့ဒါမှာစီကံရောကမကြောက်ဘူး
။ဘုံပေါက်ခွဲမှုပြီးမြန်မာစစ်တပ်ဘက်ကပြစ်ကတ်မှုတွေရှိနေတယ်လို့ရွာတွင်လက်နက်ကြီးတွေကျရောက်ခဲ့တယ်လို့စေဦးချံရွာသက်ကရွာသားတွေကပြောပါတယ်။ကြောက်တော်မြို့နယ်တွင်မနေ့ကတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံရတဲ့အခြေအနေကိုတော့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်မှဘုံမှုချုပ်စော်မင်းထွန်းကခုလိုပြောပါတယ်
။ကြောက်တော်ဘက်မှာတော့ညီဝစခန်းဘက်မှာတော့ကျွန်တော်တို့ဒီအီကနေဒီမိုင်းဆွဲတိုက်ခိုက်တဲ့ဖြစ်စဉ်တစ်ခုတော့ရှိတယ်။နောက်ပတ်လုံးမှာတော့ထိခိုက်ဒဏ်ရာရှိမှုရှိဘူး။
စီဦးချံကျေးရွာဘက်ဘုံခွဲတိုက်ခိုက်တဲ့အချိန်တွေကိုတော့အသေးစိတ်မသိရသေးပေမဲ့တရက်ပိုင်းတွင်ချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းရခိုင်လက်နက်ကိုင်အေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ရှင်းတုံးရနေတုံးရတော့ဒီပလက်ဝါမြို့နယ်ရဲ့အချက်ပိုင်းစံခတ်တောင်ကျို့ပေါ့အဲ့ဒီမှာတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်အဲ့ဒီမှာရန်သူတက်ကလည်းအကြဆုံများတယ်နောက်ဒီရန်သူစီကနေပြီးတော့60မမပြောင်းရှိလို့နော်အဲ့ဒါဒီအပါအဝင်ဒီလက်နက်ပစ္စည်းတွေတင်ရှိရမှုတာလည်းရှိတယ်
အနောက်ပိုင်းတိုင်းစစ်သနာချုပ်သမ္မတပြောခွင့်ရဘူမူကြီးဝင်းစောဦးကပလက်ဝါမြို့နယ်ဖက်စိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပေမဲ့သမ္မတဘက်ကထိခိုက်မှုမရှိဘူးလို့ပြောပါတယ်မြမသမ္မတနဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်စိုက်ပွဲတွေပါဝင်ဘုံခွဲတိုက်ခိုက်မှုတွေနေ့စဉ်လိုလိုဖြစ်ပွားနေပါတယ်နဖက်ဖြစ်ပွားတဲ့တိုက်ပွဲတွင်ဒေသခံပြည်သူ80ကျော်ဒိတ်ဆုံမှုဖြစ်ပွားခဲ့တယ်လို့120ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်မြန်မာစိုးရအနေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ငင်းချမ်းရေးနဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲနိုင်ရေးအတွက်တွေ့ဆုံညှိနှိုင်းနေခဲ့ပေမဲ့တိုက်ပွဲတွေကတော့ရပ်တန့်နိုင်ခြင်းမရှိသေးပါဘူးဒီလိုတိုက်ပွဲဖြစ်ပွားနေမှုကြောင့်ငင်းချမ်းရေးတွေ့ဆုံဆွေးနွေးမှုအတွက်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပိုင်းအားနည်းလာစေနိုင်တယ်လို့လည်းနိုင်ငံရေးလှိမ့်လာသူတွေကဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ